ဒီပါကစ္စတန်မြောက်ပိုင်းကကြီးမားတဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုမောင်းပြန်တနတ်တွေရော့ကက်ဒုံးလက်နက်တွေကန်ဆောင်ထားတဲ့စစ်သွေးကြောအုပ်စုတစုကဝင်ရောက်တိုက်ခိုက်ရာကနေပြီးတော့အပြန်လှန်တိုက်ပွဲတွေဖြစ်ပြီးတော့စစ်သား2ဦးနဲ့စစ်သွေးကြောကိုသေဆုံးသွားခဲ့ပါတယ်။ကင်မရာလေကြောင်းအခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်တဲ့2နာရီကြာတဲ့မနေ့၄ရက်တိုက်ပွဲအတွင်းမှာလေတပ်စခန်းရဲ့တပ်မှုလက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။လင်းတစ်စင်းလည်းပျက်စီးသွားပါတယ်။စစ်သွေးကြော်တွေဟာလီဒါစကန်ရဲ့စီးကိုဖောက်ခွဲဝင်ရောက်လာပြီးတော့တချို့ဟာဒီစစ်ယူနီဖောင်းတွေဝတ်ဆင်ထားတယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့ဒီထောင်ထားတဲ့ဘုံချုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကတွေ့ပြီးတော့စနက်တန်ဖြုတ်နိုင်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ပါကစ္စတန်ခြေစိုက်တဲ့တာလီဘန်အဖွဲ့ကပြောပါတယ်။ပါကစ္စတန်တာလီဘန်တွေဟာဒီပြီးခဲ့တဲ့နှစ်တွေအတွင်းကလည်းအလားတူလိုပဲစစ်ခြေစိုက်စခန်းတွေကိုပြတ်မှတ်ထားတိုက်ခိုက်လေးရှိပါတယ်ခင်ဗျာ။